များပြည်သူသုံးလမ်းတွေဈေးကျောင်းနေရာတွေကိုမိုင်းရှင်းလင်းလုပ်ငန်းတွေစတင်ဖို့အတွက်တမ်ဘရော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့အကြားညိနှိုင်းနေပြီးတော့ KNU ဘက်ကအကြောင်းပြန်ကြားလာရင်လုပ်ငန်းစတင်မှာဖြစ်ပါတယ်။မိုင်းရှင်းလင်းလုပ်ငန်းနဲ့ပတ်သက်ပြီးတော့ပြည်ပကနည်းပညာနဲ့အထောက်အကူပြုပစ္စည်းတွေကိုသာလက်ခံမှာဖြစ်ကြောင်းကိုလည်းတမရော့ဘက်ကပြောဆိုထားပါတယ်။ဒီသတင်းပြည်စုံကို VO မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ဒီလ3ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာကျင်းပတဲ့စေချိန်မြောက်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ GMCU အစည်းအဝေးကမိုင်းရှင်းလင်းလုပ်ငန်းတွေစတင်ဖို့သဘောတူခဲ့တာဖြစ်ပါတယ်။အစည်းအဝေးအပြည့်သတင်းစာရှင်းလင်းပွဲမှာ GMCU ရဲ့အတွင်းရေးမှူးနှစ်ဗိုလ်မှူးကြီးဝဏ္ဏအောင်က
မိုင်းရှင်းလင်းပတ်သက်ပြီးတော့ကျွန်တော်တို့ဒီ NCA ပါတော့မိုင်းရှင်းလင်းဆောင်ရွက်ရမယ်ဆိုတော့ NCA မှာလည်းကျွန်တော်တို့ရေးသားဖော်ပြထားပါတယ်ဒီ NCA ပါပါတဲ့ဟိုကလည်းအညီပေါ့နော်ကျွန်တော်မိုင်းရှင်းလင်းလုပ်ငန်းကိုဒါဆောင်ရွက်မှာဖြစ်ပါတယ်ဆောင်ရွက်ဖို့အတွက်လည်းကျွန်တော်တို့ KNU နဲ့ကျွန်တော်တို့ဒါညှိနှိုင်းနေပါတယ်တကယ်ယူဖွဲ့ရလဲဒါတို့ပြန်လည်ညှိနှိုင်းပြီးတော့ဘယ်လိုဆောင်ရွက်သွားမယ်ဆိုတော့တို့လည်းပြန်ပြီးတော့ကျွန်တော်တို့လည်းပြန်ညှိနှိုင်းသွားမှာဖြစ်ပါတယ်အဲ့လိုဆောင်တဲ့အခါမှာကျွန်တော်တို့တက်မတော်နဲ့တစ်ဖက်ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းနေတယ်ပူးပေါင်းပြီးတော့ဒါဆောင်ရွက်သွားမှာဖြစ်ပါတယ်။ပြည်ပကနေပြီးတော့ကျွန်တော်တို့အကူအညီပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ဒီပညာယူပါမယ်။အထောက်အပံ့ပစ္စည်းယူပါမယ်။မိုင်းရှင်းတော့ကျွန်တော်တို့ဒီနှစ်ဖွဲ့ပေါင်းပြီးပဲရှင်းသွားဖို့ကျွန်တော်တက်မတော်သဘောထားကတော့အဲ့လိုရှိပါတယ်
။မိုင်းရှင်းလင်းရေးလုပ်ငန်းနဲ့ပတ်သက်ပြီးဆွေးနွေးရမှာတနင်္သာရီတိုင်းဒေသကြီးနဲ့မွန်ပြည်နယ်ဘက်မှာမြေမြုံပိုင်းကင်းရှင်းတဲ့အတွက်ကင်းပြည်နယ်ကစတင်ဖို့သဘောတူခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။မိုင်းရှင်းလင်းရေးလုပ်ငန်းစတင်ရင်ပြည်သူလူထုအသုံးပြုတဲ့နေရာတွေကိုအဓိကထားဆောင်ရွက်မှာဖြစ်ကြောင်းလည်းဗိုလ်မှူးကြီးဝဏ္ဏအောင်ကပြောပါတယ
်ကျွန်တော်တို့ဒီမိုင်းရှင်းလင်းနေဆိုတော့အဓိကတော့ကျွန်တော်တို့ကဒီပြည်သူလူထုအတွက်နံပါတ်1ကျွန်တော်တို့ရည်ရွယ်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်အများပြည်သူသုံးတဲ့လမ်းတွေအများပြည်သူသုံးတဲ့ကျောင်းဆေးပေါ့ဗျာစသဖြင့်ပေါ့ပြည်သူအတွက်ကျွန်တော်တို့အကာအကွယ်ပေးဖို့နံပါတ်1ပေါ့သူစစ်စခန်းတွေသူတို့တပ်စခန်းတွေဘေးနားကမိုင်းတွေကိုပေါ်ထုတ်ခိုင်းတာမဟုတ်ပါဘူးနံပါတ်1မိမိသွားနိုင်တဲ့အဆင့်ပေါ့ပြည်သူလူထုအများသုံးမဲ့နေရာတွေကိုပဲအရင်ဆုံးပါပဲလေပထမအဆင့်နေနဲ့ရှင်းကြတာပေါ့ဒီတဲ့မကယုံကြည်မှုတွေရှိလာတယ်တယောက်တယောက်ဒါဟိုဟာယုံကြည်မှုတကယ်တင်းထန်လာပြီဆိုတော့လေဒါခုနပြောတဲ့ဒုတိယအဆင့်ဒါကတော့ဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်အနေထားပါပဲ
မိုင်းရှင်းလင်းရေးလုပ်ငန်းကိုနှစ်ဖက်ယုံကြည်မှုတည်ဆောက်ပြီးဆောင်ရွက်မှာဖြစ်တာကြောင့်ဘယ်အချိန်မှစတင်မယ်ဆိုပြီးအချိန်သတ်မှတ်ထားတာလည်းမရှိကြောင်းပြောပါတယ်ဒီအစည်းအဝေးမှာပြည်ပခန့်ဖြစ်နိုင်ခြေရှိတဲ့နေရာတွေမှာဒေသဆိုင်ရာအပြည့်ရက်ပူးတွဲဆောင်ကြည့်ရေးကော်မတီGMCL တွေပူးတွဲဖွဲ့စည်းဖို့လည်းသဘောတူခဲ့ပါတယ်။အဓိကစတင်ဖွဲ့စည်းမဲ့နေရာတွေကတော့ရှမ်းပြည်နယ်ကလင်းခေ၊ကရင်ပြည်နယ်ကဖားပေါ်နဲ့ပဲခူးတိုင်းဒေသကြီးကဘောဂလိဒေသတွေမှာဖြစ်ပါတယ်။ GMCU ရဲ့အဖွဲ့ဝင်တူဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSGF ကဗဟိုကော်မတီဝင်ရဘော့စလိုင်းရောအောင်ကတော့လက်ရှိပြီးဆုံးသွားတဲ့အစည်းအဝေးဟာအပြုသဘောဆောင်တဲ့အစည်းအဝေးဖြစ်ကြောင်းပြောပါတယ်။အထူးသဖြင့် GMCS ကပြည်내အဆင့်ကိုယ်စားလှယ်တွေပါဝင်တက်ရောက်လာတာကြောင့်အောက်ခြေအဆင့်မှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်လမ်းစပေါ်လာကြောင်းလည်းအခုလိုပြောပါတယ်
။ဒီဆိုရင်ကျွန်တော်တို့ဒီမှာစားတဲ့ဖြစ်ဖြစ် GMCS မှာရှိတဲ့အရသားတွေကလည်းဒီလိုကပြည်ပကိုစားလာတာဖြစ်တာဟုတ်။နောက်တစ်ခါကျတော့ဒီနေ့ဒီပြည်ပေါ့ဗျာအောက်မှာကျွန်တော်တို့ဖန်ကားတဲ့အချက်ခဲတွေပေါ့ဗျာပြုတ်ကျော်တဲ့အချက်ခဲတွေကိုတင်ပြကြရတယ်။ဒီကြတဲ့အခါမှာအောက်ခြေမှာရှိတဲ့ပြဿနာတွေကိုကျွန်တော်ပြုတ်ပြီးတော့ဖြေရှင်းနိုင်မယ်။ဒီလိုခံစားနေရတဲ့အဖြစ်အပျက်ပြဿနာမျိုးတွေကိုဒီဆိုင်မှာဖြေရှင်းနိုင်တဲ့အဆင့်ကိုရောက်လာလို့ပြောပါမယ်။အဲ့ဒါတော့အားရစရာကောင်းပါလေ
။ဒီနေ့ကျင်းပတဲ့အစည်းအဝေးမှာပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစဉ်အဆက်ရဲ့ရုံးတွေဝန်ထမ်းတွေရဲ့လုံခြုံရေးစီစစ်အတည်ပြုရေးအဖွဲ့ရဲ့လုံခြုံရေးပူးတွဲနယ်လက်စောင့်ကြည့်ရေးအဖွဲ့ရဲ့လုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးကိုပုံမှန်အားဖြင့်နှစ်လတစ်ကြိမ်ကျင်းပပြီးနောက်တစ်ကြိမ်အစည်းအဝေးကိုတော့ဇွန်လကုန်ပိုင်းမှာကျင်းပမှာဖြစ်ပါတယ်။